ပြည်နယ်နဲ့တိုင်းတွေမှာတိကျကိုပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းနိုင်ခွင့်ကိုမူအဖြစ်သဘောတူလိုက်ကြပါတယ်။မနေ့ကအနီးပြည်တော်မှာကျင်းပတဲ့ဆယ်ချိန်မြောက်ပြည်ထောင်စုညီညွတ်ရေးဆွေးနွေးမှုဥရဲကော်မတီ UPDJC အစည်းအဝေးမှာအဲ့လိုလက်ခံသဘောတူလိုက်ကြတာဖြစ်ပါတယ်။ဒီကြောင်းကိုဆက်ပြီးတင်ပြပါပါ။ခေတ်ဆက်ဆက်မှာလက်နက်ကန်ပုံကန်လာတဲ့တိုင်းရင်းသားတွေရဲ့တောင်းဆိုချက်လည်းဖြစ်တဲ့ဒန်းလူရေးကိုပိုင်ပြဋ္ဌာန်းခွင့်စတာဒီပေါ်အခြေခံပြီးပြည်နယ်တွေနဲ့တိုင်းဒေသကြီးတွေမှာကိုပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းနိုင်ခွင့်ကိုမေလ၁၂ရက်မနေ့ကကျင်းပတဲ့ UPDJC အစည်းအဝေးမှာမူအဖြစ်သဘောတူခဲ့ကြတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားမှုချုပ်ဦးစောတေကမီဒီယာတွေကိုပြောကြပါတယ်
။အဓိကကတော့ဆွေးနွေးရတဲ့အဆုံးကြောင့်တော့ကျွန်တော်တို့တရားလူကြီးကိုပိုင်ပြဋ္ဌာန်းခွင့်ဆက်ကပြီးတော်စုမှုပါတီတော်ဒီမိုကရေစီစနစ်အားလုံးကောင်းနေအောင်ဆောက်ကျက်ရှိပါတယ်။
ကျွန်တော်တို့ဒီဆက်တွဲအခြေခံမှုတွေအဲ့အခြေခံမှုတွေမှာလည်းကျွန်တော်တိုင်းပြည်မှာတစ်ခါမှမရှိဘူးတဲ့သဘောတူညီချက်ပေါ့နော်ဥပမာကျွန်တော်တို့ကိုပိုင်ပြဋ္ဌာန်းခွင့်နောက်တစ်ချက်ကကျွန်တော်တို့တိုင်းနဲ့ပြည်နယ်တွေမှာကိုပိုင်ကွန်စတီကျူရှင်းတွေထားရှိဖို့ဒါအကုန်လုံးကသဘောတူတယ
်အခုလိုပြည်နယ်တွေအတွက်ကိုပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲခွင့်ရလာမယ့်အပေါ်ကြိုးစားပေမဲ့ဒေသခံတွေဘလောက်အတိုင်းအတာတိမြန်မြန်တက်တာနဲ့ခံစားခွင့်ရမယ့်အခြေခံဥပဒေမျိုးဖြစ်လာမလဲဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ကြောင်းအမေရိကန်နောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်ကျွန်တော်တို့ပြည်နယ်တွေကိုဒေသသူဟာသူအခြေခံဥပဒေဆွဲခိုင်းမယ်ဆွဲခွင့်ပြုတယ်ဆိုတာတော့သိကောင်းတာပေါ့အဲ့ဒါကျွန်တော်တို့အနေနဲ့အများကြီးချိုးဆိုတယ်ကိုပိုင်ကြားထမ်းခွင့်ကိုပိုင်အုပ်ချုပ်ခွင့်အဲ့ဒါဟာကိုကျွန်တော်တို့အရန်တောက်တာတွေလိုလားတယ်ဒါပေမဲ့ဘလောက်အတိုင်းအတာအထိဆွဲနိုင်တယ်လဲကိုပိုင်လုံနိုင်ခွင့်ဘလောက်ရှိတယ်လဲအဲ့ဒါတော့အရေးကြီးတယ်ဟာလားတကယ်လို့ဗျာကျွန်တော်တို့ဆွဲတဲ့ဥစ္စာက2000အဖွဲ့စည်းပေါ်အောက်မှာပဲဆွဲရမယ်တိချာညွန်ကြားချက်တွေထွက်လာပြီးတော့ဒီညွန်ကြားချက်အတိုင်းဆွဲရမယ်ဆိုရင်တော့ကျွန်တော်တို့ရချင်တဲ့အခြေခံဥပဒေလည်းရမှာမဟုတ်ဘူးအဲ့ဒါကျွန်တော်စိုးရင်တယ်အတိတ်ကတော့ကျွန်တော်တို့ရှမ်းပြည်နယ်အစိုးရမှာပါဝါအော်သော်ရတီရှိရမယ်နောက်ပြီးတော့မှအခုတောက်တယ်ဆိုလို့လည်းရှမ်းပြည်နယ်အစိုးရကပဲအခုတောက်တဲ့စနစ်ကိုလုပ်နိုင်တယ်နောက်ပညာရေးဆမ်းမာရေးလမ်းပန်းဆက်တွေရေးကျွန်တော်တရားစာတရှမ်းပြည်မှာထွက်တဲ့တရားစာတပစ္စည်းတွေအားလုံးရှမ်းပြည်ပိုင်တယ်ဆိုရှမ်းပြည်အစိုးရကနေအစိုးရကနေပြီးတော့ရောင်းဝယ်ရမယ်ရောင်းဝယ်ပြီးတော့ရတဲ့ပိတ်ဆံအားလုံးကနေပြီးတော့မှအချိုးကျကျွန်တော်တို့အဲ့ဒီဖက်ဒရယ်အစိုးရကိုကျွန်တော်တို့ပြန်ပေးရမယ်အခုကပြဿနာကဘာလဲဆိုရင်ဥမာကချင်ပြည်နယ်ရှမ်းပြည်နယ်ထက်တည်းတရားစာတွေအားလုံးကရောင်းပြီးတော့ရတဲ့ငွေအားလုံးကကျွန်တော်တို့ပြည်နယ်ကတရားမှမပြောဘူး
ရေးဆွဲခွင့်ရလာမယ်ဆိုတဲ့ပြည်နယ်နဲ့တိုင်းဖွဲ့စည်းပုံအခြေခံဥပဒေတွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာသာရေးဆွဲသွားရမှာဖြစ်ပါတယ်။မနေ့ကကျင်းပတဲ့ UPDJC အစည်းအဝေးမှာပြည်နယ်နဲ့တိုင်းဖွဲ့စည်းပုံရေးဆွဲရေးအပါအဝင်နိုင်ငံရေးအကြောင်းအရာ21ချက်၊စီးပွားရေးကဏ္ဍအတွက်10ချက်၊လူမှုရေးကဏ္ဍ4ချက်၊နေရာနဲ့သံရံသာဒကဏ္ဍအတွက်6ချက်စုစုပေါင်း41ချက်ဆွေးနွေးသဘောတူညီခဲ့ကြပါတယ်။ပြည်နယ်နဲ့တိုင်းတွေအတွက်ဖွဲ့စည်းပုံရေးဆွဲရေးအချက်ကိုတော့မေလ24ရက်နေ့မှာကျင်းပမဲ့21ရာစုပင်လုံးကြီးလာကံမှာထပ်မံတင်သွင်းပြီးအတည်ပြုချက်ရယူသွားမှာဖြစ်ပါတယ်ခင်ဗျာ